ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသတွင်းကရိုဟင်ဂျာမွတ်စလင်အများပြားဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုနေဆက်ဖြတ်ကျော်ထွက်ပြေးတိမ်းရှောင်ကြပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ဖြစ်ရကြောင်းဘင်္ဂလားဒေ့ရှ်အစိုးရကဒါကာမှာရှိတဲ့မြန်မာတပ်အမတ်ကြီးကိုဆင့်ခေါ်လိုက်ပြီးအခုအချိန်မှာလှုပ်ပေးနိုင်တာကတော့ဒုက္ခသည်တွေကိုအကာအကွယ်ပေးဖို့နဲ့အကူအညီပေးရတာဖြစ်တယ်လို့နိုင်ငံငယ်ဆက်မြို့မှာရောက်ရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတာဝန်ရှိသူတွေကလည်းပြောပါတယ်အကြောင်းစုံကိုဦးဆန်မိုးဘွေကပြောပြပေးပါမယ်ရှင်
။အောက်တိုဘာလ9ရက်နေ့ရခိုင်ပြည်နယ်ဘူးတီတောင်နဲ့မောင်းတော်မြို့တွေမှာနေကြဆောင်ရဲတပ်ဖွဲ့ကိုအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပြီးတဲ့နောက်အစိုးရကနေမြေရှင်းလင်းရေးဆောင်ရွက်ချိန်မှာယာနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြောင်းအနောက်နိုင်ငံတွေလူခွင့်ရေးအုပ်စုတွေအပြင်ကုလသမဂ္ဂကစိုးရိမ်မကင်ဖြစ်တဲ့ကြောင်းထုတ်ဖော်ပြောဆိုနေချိန်မှာပဲဘင်္ဂလားဒေ့ရှ်အစိုးရကလည်းဒက်ကာမှာရှိတဲ့မြန်မာတပ်မတ်ကြီးဦးမျိုးမြင့်တန်းကိုဗိုလ်ဒူးနေမှာဆင့်ခေါ်ပြီးတော့မြန်မာအစိုးရထံဒီကိစ္စနဲ့ပတ်သက်ပြီးတော့အတိအပေးပြောကြားလိုက်ပါတယ်။ဦးမျိုးမြင့်တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နှစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ရုံးရဲ့အတွင်းဝင်ကမ်ရူအာရှမ်ကနိုင်ငံသားရေးဝန်ကြီးဌာနမှာခေါ်ယူတွေ့ဆုံပြီးတော့မြန်မာအစိုးရထံအမှားစကားရေးသားထားတဲ့စာကိုပေးအပ်လိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမြန်မာအစိုးရလက်နက်ကင်တပ်ဖွဲ့တွေကဆက်လက်ပြီးတော့ဆောင်ရွက်နေတဲ့စစ်စင်ရေးတွေကြောင့်ဖြစ်ပေါ်လာနေတဲ့ကြောက်မဲ့ဖွယ်အကျိုးဆက်တွေယိုယွင်းနေတဲ့နေမြေအခြေအနေတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရကအလွန်စိုးရိမ်မှုဖြစ်ရတဲ့အကြောင်းတွဲဆုံမှုအတွင်းဘင်္ဂလားဒေ့ရှ်အတွင်းဝင်ကပြောကြားခဲ့ပါတယ်။လူသားချင်းစာနာမှုအထောက်အကူရရှိစေဖို့အတွက်စိုးရိမ်တကြီးနဲ့ထွက်ပြေးလာကြတဲ့လူတွေဟာနေဆက်တစ်ချောင်းမှာနေထိုင်စရာနဲ့ကာဝယ်ဆောင်ရှောက်မှုတွေပေးဖို့အတွက်တောင်းခံနေကြတဲ့အကြောင်းမြန်မာတပ်မတ်ကြီးကိုဘင်္ဂလားဒေ့ရှ်အတွင်းဝင်ကပြောပြပါတယ်။ကလေးတွေအမျိုးသမီးတွေတက်ကြီးရွယ်အိုတွေအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနေဆက်ဖြတ်ပြီးတော့ဝင်ရောက်လာဖို့ကြိုးစားနေကြသူတွေထပ်ပြီးတော့မဝင်ရောက်နိုင်အောင်ဘင်္ဂလားဒေ့ရှ်နေကြဆောင်တပ်ဖွဲ့တွေကဟန်တားနေကြရပါတယ်။ရခိုင်ပြည်နယ်အတွင်းကလူတွေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုမဝင်ရောက်နိုင်အောင်ဟန်တားမှုအတွက်နေဆက်ဒေသကိုတီရခံမြေအောင်ကာကွယ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကြိုးပမ်းမှုကိုမြန်မာနိုင်ငံအနေနဲ့အကူအညီပေးဖို့နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ကတောင်းဆိုလိုက်ပါတယ်။တစ်ချက်တည်းမှာပဲမြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့အရေးခင်းနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆွဲထည့်ရေးသားပြောဆိုနေတဲ့မီဒီယာတွေကိုလည်းကန့်ကွက်တဲ့အကြောင်းပြောပါတယ်မြန်မာတမ္မတ်ကြီးကတော့မြန်မာအစိုးရရဲ့တည်ဝင်ရည်တည်ချက်ကိုထပ်မံပြောဆိုခဲ့ပြီးသူ့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောထားကိုမြန်မာအစိုးရထံတင်ပြပေးမှဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ် Cox's ပစားမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့လက်ခံအဖွဲ့ခွဲအကြီးအကဲ John McKissick ကတော့
So it's up to the government of Bangladesh to put pressure on the government of Myanmar to return the situation to normal so that these
တကင်ကဝင်ရောက်လာတဲ့ Rohingya တွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိနေရပြန်နိုင်ဖို့အတွက်အခြေအနေမူလအနေထားတိုင်းပြန်ရောက်အောင်မြန်မာအစိုးရဘော်ဖီအားပေးတောင်းဆိုတဲ့ကိစ္စကတော့ Bangladesh အစိုးရရဲ့သဘောပါပဲဒါပေမဲ့အခုချိန်မှာလုံနေတာကတော့ဒီလူတွေကိုအကူအညီပေးဖို့နဲ့အကကွယ်ပေးဖို့ပဲဖြစ်ပါတယ
်။ Cox's ပစားမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့လက်အောက်ခံအဖွဲ့ရုံးခွဲအကြီးအကဲပြောဆိုသွားတာဖြစ်ပါတယ်။သူကဆက်ပြီးတော့လဲ
We're not saying forever because even the Rohingyas who are newly arriving here say themselves
အမြဲတမ်းအတွက်ကျွန်တော်တို့မပြောပါဘူး။ဘာကြောင့်လဲဆိုတော့အခုရောက်လာတဲ့ Rohingya တွေပြောကတော့အခြေအနေညှင်းညမ်းရင်သူတို့ပြောင်းနေတယ်၊သူတို့အင်ပြန်မယ်၊သူတို့အိမ်တွေဘာဖြစ်ကုန်သလဲဆိုတာမြင်နေတယ်သူတို့ရဲ့ဆွေမျိုးမိတ်ဆွေတွေကွဲကုန်ကြသူတွေဘာတွေဖြစ်ကုန်ကြသလဲဆိုတာသူတို့သိကျင်တယ်။အဲဒီတော့သူတို့ဒီမှာအကြာကြီးမနေလိုကြဘူးလို့ပြောပါတယ်
။မြန်မာနိုင်ငံရဲ့အနောက်ဖက်ခြမ်းမှာဖြစ်ပေါ်နေတဲ့ပြည်ပခါကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြသူစုစုပေါင်း3000လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။မကြာခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုတွေအတွင်းတေဆုံးသူဥယျာဉ်80ကျော်ရှိတယ်လို့လည်းလူခွင့်ရေးအဖွဲ့တွေကပြောဆိုကြပါတယ်ခင်ဗျာ။